ဒီကနေ့မနက်ပိုင်းကရခိုင်ပြည်နယ်မန်းအောင်ကျွန်းမိမကျွဲကမ်းခြေမှာမပေါက်ကွဲသေးတဲ့တော်ပီဒိုလက်နက်ကြီးကြီးတစ်လုံးတွေ့ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်အမ်းမြို့နယ်မှာတော့ဇူလိုင်လ9ရက်နေ့ကမိုင်းပေါက်ကွဲလို့၈တန်းကျောင်းသားတဦးအသက်ဆုံးခဲ့ရပါတယ်။ရခိုင်ပြည်နယ်အတွင်းစစ်ကောင်စီတပ်စခန်းချခဲ့ရာနေရာတွေနဲ့သူတို့လှုပ်ရှားခဲ့တဲ့နေရာတွေမှာမြေမြုံမိုင်းတွေရှိနေတာကြောင့်ရခိုင်ဒေသခံပြည်သူတွေအနေနဲ့အသက်အန္တရာယ်ကိုအများအန်းစိုးရိမ်ရတဲ့အခြေအနေဖြစ်နေတာပါ။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမအီတန်စင်ပြောပြပေးပါရှင်။
စစ်ကောင်စီရဲ့ရခိုင်ကံယူရန်တလျှောက်စီးရီးလေးကျင့်မှုပြီးတဲ့နောက်မပောက်ကွဲပဲနဲ့ကျန်နေခဲ့တဲ့တော်ပီဒိုလက်နက်ကြီးကြီးတစ်ခုကိုဒီနေ့ဇူလိုင်လ23ရက်နေ့မနက်9နာရီဝန်းကျင်တုန်းကမန်အောင်မြို့မိမကျွဲကြီးရွာကမ်းခြေမှာတွေ့ရတယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ
်မနက်9နာရီလောက်ကတွေ့တယ်လူတွေကတော့ဒီကတော့ကမ်းစက်မှာပွင့်နေတာပေါ့နော်အဲ့ဘလုံးပုံတန်နဲ့ပေါ့မှန်လည်းတော့ကျွန်တော်အတိအကျလည်းမသိဘူ
းခမ်းမန်းအရှိ6ပေလုံးဘတ်3ပေပတ်လည်ရှိပြီးတော့ LWD XD DNP တော်ပီဒိုလို့ရေးသားထားတဲ့မပောက်ကွဲသေးတဲ့အဲ့ဒီလက်နက်ကြီးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆီးနေတဲ့အကြောင်းဒေသခံတွေကပြောပါတယ်အခုလိုတော်ပီဒိုလက်နက်ကြီးတွေ့ရတာနဲ့ပတ်သက်လို့မြန်မာစစ်ကောင်စီပြောခွင့်ရသူကိုဆက်သွယ်မေးမြန်းလို့မရခဲ့ပါဘူးနိုင်ငံတော်ရဲ့လုံခြုံရေးနဲ့ကာကွယ်ရေးစွဲရည်မြန်မာဖို့အတွက်ဆိုပြီးတော့ရခိုင်ကရင်ယူတန်းမှာစစ်ကောင်စီကရေငုပ်သင်္ဘောတွေရဟယင်တွေအုံပြုပြီးတော့ဇူလိုင်လ1ရက်နေ့ကနေ9ရက်နေ့ထိစီးရီးလေးကျင့်မှုတွေလုပ်ခဲ့ပါတယ်ဒီစီးရီးလေးကျင့်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရအဘိုးချုပ်စောမင်းထွန်းကအခုလိုပြောခဲ့ပူပါလေ
ဒီကစီလေးကျင်းကန်ဒီအဲကျွန်တော်အပြည့်ရလက်မှတ်ကိုပြီးတစ်ခါလဲဘာမှမဆိုင်ဘူးလို့ပြောကြမှာလေညဒီမှာလောက်သွားတဲ့တော့စီလေးကျင်းမှုတွေဒီစနစ်တွေဒီကျွန်တော်အနေနဲ့စိုင်းကြီးရဲ့ဒီပါရံကာကိုကြီးဒါမှမဟုတ်စိုင်းကြီးရဲ့ကျွန်တော်ဒါဒီကင်းဒီကြောင့်သူစီဝါလုံလုံကြီးဒီပြပိုင်းရဲ့လုံလုံကြီးအတွက်ဆောင်ရတာဖြစ်တယ်ဆိုတာကလေ့လာနေအားလုံးသိရှိနိုင်တယ်လို့ပြောကြနေပါတယ်
အမ်းမြို့နယ်မှာလည်းမိုင်းပေါက်ကွဲမှုကြောင့်ရှစ်တန်းကျောင်းသားတယောက်တိဆုံးမှုဇူလိုင်လ9ရက်နေ့တုန်းကဖြစ်ခဲ့ပါလေစစ်ကောင်စီရဲ့တပ်စခန်းအနီးမှာမြစ်ချိုးသွားရာကနေမိုင်းပေါက်ကွဲမှုကြောင့်တိဆုံးခဲ့တာဖြစ်တဲ့ဆိုပြီးတော့ဒေသခံတွေကပြောပါလေမိုင်းအနေရတွေကြောင့်တိဆုံးသူကိုဇူလိုင်လ10ရက်နေ့မှာသွားရောက်ရှာဖွေပြီးတော့တကြိုနိုင်ခဲ့တယ်လို့ဒေသခံတယောက်ကအခုလိုပြောပါလေ
ဇူလိုင်လ9ရက်နေ့ကိုအိမ်ဝင်ကျင်ကိုပေါက်တာအဲ့ဒါနောက်တည့်ရက်မှာအဲ့ဒီမိုင်းပေါက်တဲ့နေရာမှာရွာတော့တကသွားရှာလို့တွေ့တယ်ပေါ့
ဟုတ်ကဲ
့အမလာကျော်အဲ့ဒီနင်းကသူ့အချာဘောကအဲ့ဒီတက်စကန်ဆက်တဲ့နေရာမှာမိမောင်းမိုင်းတွေကတောက်လျှောက်ရှိနေတဲ့အခါမှာရာသွားတွေကလည်းတော်ခွန်းအဖို့တို့အဖတ်မတာနောက်ပြီးတက်ကလည်းတော်လောက်ခွန်းကန်တန်းထွက်တဲ့နေရာစိတ်တွေပေါ့
ရခိုင်မှာရခိုင်တက်တော်အေအေနဲ့မြန်မာစစ်တပ်တို့ထိထွေတိုက်ပွဲတွေလက်ရှိအချိန်မှာရှိမနေပေမဲ့လေရခိုင်ပြည်အတွင်းကစစ်တပ်စခန်းချခဲ့ရနေရာတွေနဲ့သူတို့တွေလှုပ်ရှားမှုရှိခဲ့တဲ့နေရာတွေမှာမြေမြုပ်မိုင်းတွေထားခဲ့တာကြောင့်ဒေသခံတွေရဲ့အနေအထက်စိုးရိမ်ပွဲဖြစ်တယ်ဆိုပြောဒေသခံတွေကပြောပါလေ
အဲ့ဒီမြေမြုပ်မိုင်းအန္တရာယ်ကတော့ရှိနေတယ်ပေါ့နော်အတေကတော့ပြည်ဝနဲ့နေတဲ့နေရာတွေအာရေးစီးရရဲ့အဲ့ဒီဒေသမှာရှိတဲ့တောင်သူတွေရဲ့ဥယျာဉ်တို့ထင်းမှာအဲ့ဒီလိုနေရာတွင်မှာမိုင်းပေါက်ကွဲတော့တောင်သူတွေတေရှုံးတာတွေစိကိတ်တန်ရတာတွေကြည်ဝတော့တွေစိကိတ်တန်ရတာတွေတေရှုံးအဲ့ဒါကတော့ဓာတ်လျှောက်ရှိနေတယ်ပေါ့နော်အထူးတပြန်တော့အဲ့ဒီပေါက်ကွဲတဲ့နေရာမျိုးစုကိုကျွန်တော်ပြစ်လိုက်တဲ့အခါမှာတပ်မတော်ကနေပြီးစခန်းချခဲ့တဲ့နေရာတွေတပ်မတော်ကလှုပ်ရှုပ်ခဲ့တဲ့နေရာတွေအတိကတော့မြန်မာစစ်တပ်ကနေပြီးလှုပ်ရှုပ်ခဲ့တဲ့စခန်းချခဲ့တဲ့နေရာတွေမှာမျိုးတယ်ပေါ့အဲ့ဒီတော့
လက်ရှိရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အေအဖွဲ့နဲ့စစ်ကောင်စီကြားစီးရီးတင်းပါနေတယ်လို့စစ်ကောင်စီဘက်ကလည်းအင်အားတိုးချဲ့တာတွေနဲ့ရေတပ်စစ်ရေးလေ့ကျင့်တာတွေရှိနေပါတယ်။ဒါကြောင့်ရခိုင်ပြည်အနှံ့ကမြို့ဝင်မြို့ထွက်တွေပါစစ်ကောင်စီဘက်ကလုံခြုံရေးတင်းကျပ်စစ်ဆေးနေရတာတွေရှိတယ်လို့ခီးတဲ့တည်ရင်တွေနဲ့ရေရင်တွေကိုလည်းစစ်ဆေးနေရတာတွေရှိပါလိမ့်ရှင်။